တောင်ကိုရီးယားနိုင်ငံမှာဆောင်းရသည့်အိုလံပစ်အားကစားပွဲတွေကျင်းပနေတဲ့အတွက်ရွှေ့ဆိုင်းထားတဲ့အမေရိကန်ရဲ့ပူးတွဲစည်းရေးလေ့ကျင့်မှုကိုဧပြီလမကုန်ခင်မှာပြုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလေ့ကျင့်မှုကမြောက်ကိုရီးယားကိုရန်စတဲ့လို့ရဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပြန်လည်ထိတွေ့ဆက်ဆံတဲ့လမ်းစာပေါ်နေချိန်မှာပြုလုပ်မယ်စည်းရေးလေ့ကျင့်မှုကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ VOA သတင်းတောက် Victor BT ရဲ့သတင်းကိုမတ်စုမြတ်မောင်ကဆက်လက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားနှစ်ဆင်ပြုတ်လုတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပျုံချမ်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတွေကြောင့်နောက်ဆုတ်ထားပါတယ်ဆောင်းရာသီအိုလံပစ်ပွဲတွေအပြင်မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ18ရက်နေ့နောက်ပိုင်းဧပြီလမကုန်ခင်အမေရိကန်ရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပြုလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်တာဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့ရန်စတဲ့လှုပ်ရှားဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘက်ကမှတ်ယူထားပါတယ်။ဒါပေမဲ့တောင်ကိုရီးယားအတွက်ကသူစစ်တပ်ရဲ့စွမ်းရည်တိုးတက်အောင်အမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုဟာလိုအပ်တယ်လို့မြင်ကြောင်းJapan Forum for Strategic Studies ကအကြီးအကဲသုတေသီ Grant Newsham ကပြောပါတယ
် You have a lot of new troops and new officers who come to participate and they need to learn how to do it as well so this sort of
ပူတွဲစီလေ့ကျင့်မှုထဲမှာတပ်သားသစ်တွေအရာရှိသစ်တွေအများကြီးပါဝင်တဲ့အတွက်သူတို့အနေနဲ့လဲစစ်စင်ရေးဘယ်လိုလုပ်တယ်လဲဆိုတာကိုလေ့ကျင့်မှုလိုပါတယ်ဒါကြောင့်ပူတွဲစစ်စင်ရေးလေ့ကျင့်မှုကပုံမှန်လုပ်နေကြလို့အဲ့လိုဆက်ပြီးတော့လုပ်တဲ့လေ့ကျင့်မှုပဲဖြစ်ပါတယ်baseball အသင်းလိုပါပဲအမြဲတမ်းလေ့ကျင့်နေဖို့လိုအပ်တဲ့လေ့ကျင့်မှုမျိုးပါဒါနဲ့မကအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဖက်စလုံးအတွက်နိုင်ငံရေးအရာရောစိတ်သက်ရေးအရာပါတစ်ဖက်နဲ့တစ်ဖက်ကူညီဖို့အရိတ်ထံခိုင်မာတယ်ဆိုတာကိုပြသရလဲရောက်ပါတယ်အဲဒါကြောင့်ဒီပူးတဲ့စီလေ့ကျင့်မှုလုပ်ဖို့လက်တွေ့ကြတဲ့အကြောင်းချက်တွေအများကြီးရှိပါတယ
်နှစ်ဆင်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ဝင်တောင်းနဲ့ချီပါဝင်တဲ့ပူးတွဲစီလေ့ကျင့်မှုဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောနေတာပါဒါပေမဲ့တောင်ကိုရီးယားနဲ့အမေရိကန်တို့အတွက်ကတော့ရန်ကိုကာကွယ်ဖို့အတွက်ရည်ရွယ်ပြုလုပ်တာသာဖြစ်တယ်လို့သုတေသီ Grant Newsham ကသုံးသပ်ပါတယ
်။ Of course they will but these are essentially defensive. This is the US and South Korea are operating on a strategic defensive
when ကိုရီးယားဘက်ကတော့အဲ့ဒီလိုပဲပြောပါလိမ့်မယ်။ဒါပေမဲ့ဒီပူတဲ့စေလေ့ကျင့်မှုကကာကွယ်ရေးအတွက်တက်တက်တာဖြစ်ပါတယ်။ကိုရီးယားကျွန်းဆက်မှာမဟာဗျူဟာမြောက်ခံစစ်အတွက်အမေရိကန်နဲ့တောင်ကိုရီးယားဆောင်ရွက်နေတာပါအမေရိကန်လုပ်သည်မတောင်ကိုရီးယားလုပ်သည်မကိုမြောက်ကိုရီးယားဘက်ကတော့သူတို့နိုင်ငံကိုကျူးကျော်ဖို့ပဲလို့မြင်မှာပါပဲဒါပေမဲ့အမေရိကန်ဘက်ကရောတောင်ကိုရီးယားဘက်ကပါမြောက်ကိုရီးယားကိုကျူးကျော်ဖို့ဆိုတဲ့ကိစ္စကိုအလေးနက်တောင်မထားပါဘူးဒါကြောင့်ပူတဲ့စီရေးလေ့ကျင့်မှုမျိုးကိုခုခံကာကွယ်ဖို့အတွက်လေ့ကျင့်တယ်လို့ပဲမြင်နေပါတယ်
တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားရဲ့နိုင်ငံတော်ဟန်ပြအကြီးအကဲသာမကမြောက်ကိုရီးယားကောင်းဆောင်ရဲ့ညမကင်မျိုးဂျွန်မှလာရောက်ပြီးတောင်ကိုရီးယားသမ္မတနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားမှနှစ်နိုင်ငံထိပ်သီးစည်းဝေးပွဲကျင်းပဖို့ကမ်းလှမ်းတဲ့အစားကိုလည်းကင်ဂျွန်အန်းကညမကနေတဆင့်တောင်ကိုရီးယားသမ္မတကိုပေးခဲ့ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ဆဖို့အစပြိုးနေတယ်လို့မြင်ရချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲစစ်ရေးလေ့ကျင့်မယ့်ကိစ္စကြောင့်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ
။ I would expect that North Korea will sort of play rough again and probably cause some trouble.
ကျွန်တော်ဒီတော့မြောက်ကိုရီးယားဘက်ကတင်းမာမှုပြန်ပြပြီးတော့ပြဿနာလှုပ်ကောင်းလုပ်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအကြိုက်လိုက်ပြီးတော့ထိတွေ့ဆက်ဆံထားနိုင်တဲ့အတွက်အောင်မြင်မှုကရနေပါတယ်။ဒီတိုင်းသူတို့ဆက်ပြီးတော့တောင်ကိုရီးယားနဲ့ဆက်ဆံလုပ်မယ်။အချိန်ကြာလာတဲ့နဲ့အမျှအစိုးနဲ့အကောင်တွဲပြီးတော့လှုပ်ပြပါလိမ့်မယ်။ Olympic ပွဲမှာတွေ့ရတဲ့တောင်နဲ့မြောက်ချစ်ချင်မှုကတော့အားကစားပြိုင်ပွဲပိတ်သွားပြီးတဲ့နောက်ပိုင်းတော်တော်ကြာကြာအထိခံမယ်လို့တော့ကျွန်တော်မထင်ပါဘူး
။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုပြန်လုပ်မယ့်အစီအစဉ်ဟာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့အဆင်ပြေအောင်တက်တက်ကြွကြွအားထုတ်ဆောင်ရွက်မှုတွေအပေါ်ကြောချမ်းစရာရန်စတဲ့လှုပ်ရဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN သတင်းဌာနကတုံ့ပြန်သွားပါတယ်။တင်းမာမှုတွေကိုလျှော့ချနိုင်ဖို့နဲ့ငြင်းချမ်းတဲ့ပတ်ဝန်းကျင်ကိုဖန်တီးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်အားထက်သန်မှုကိုလည်းရန်စလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားခဲ့ပါတယ်ရှင်။